ကုလသမဂလုံခြုံရေးကောင်စီကကုလသမဂအတွင်းရေးမှုချုပ်အသစ်ရွေးကောက်တင်ရောက်မှုအတွက်နောက်ထပ်မဲပေးတဲ့လုပ်ငန်းစဉ်ကိုစတင်လိုက်ပြီးမှအတွင်းရေးမှုချုပ်အသစ်ရွေးကောက်ပွဲကဒီကနေ့ဗုဒ္ဓဟူးနေ့မှာအဆုံးဖြတ်ပေးမယ်နောက်ဆုံးအစဉ်ကိုရောက်ရှိသွားပြီဖြစ်ပါတယ်အဖွဲ့ဝင်တရား90တုံးနိုင်ငံပါကုလထွေထွေညီလာခံမှတည်ပြုပေးဖို့အတွက်အဖွဲ့ဝင်59နိုင်ငံပါကုလလုံခြုံရေးကောင်စီ လကဆာလိုလုံးကျင်းကောင်စီကအလွတ်တဘောမဲဆန္ဒကောက်ယူမှုငားချင်းလုပ်ခဲ့ပြီးဖြစ်ပါတယ်။ငားချင်းစလုံးမှာတော့အသက်68နှစ်ရှိပြီဖြစ်တဲ့ပေါ်တူဂီဝင်ကြီးချုပ်ဟောင်းအန်တိုနီယိုဂူတဲရက်စ်ကရှေ့ဆုံးမှာရှိနေပါတယ်။ဒီကနေ့လုံးကျင်းကောင်စီတွင်မဲဆန္ဒကောက်ယူမှုမှာသူအနိုင်ရမလားဆိုတဲ့အပေါ်မှာကွဲကွဲပြားပြားထွက်ပေါ်လာရင်တောင်မှပဲအတွင်းမှုချုပ်တေချာပေါက်ဖြစ်လာဖို့အာမခံချက်ကတော့မရှိသေးပါဘူး။ကုလလုံကျွင်းကောင်စီရဲ့မဲခွဲ့မဲ့အစည်းအဝေးမှာတော့လုံကျွင်းကောင်စီအမြဲတမ်းအဖွဲ့ဝင်၅နိုင်ငံအတွက်မဲလက်မှတ်တွေကိုအယောင်တစ်မျိုးတက်မှအသုံးပြုမှာဖြစ်ပြီးတခြားအဖွဲ့ဝင်တွေအတွက်တော့အယောင်တစ်မျိုးခွဲမှာဖြစ်ပါတယ်။ဆန္ဒမဲတွေကတော့တစ်ချိန်နဲ့တစ်ချိန်တူမှာတော့မဟုတ်ပါဘူး။အမြဲတမ်းအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ဗြိတိန်၊တရုတ်၊ပြင်သစ်၊ရုရှားနဲ့အမေရိကန်ပြည်ထောင်စုတခုခုတို့ကနေမထောက်ခံရင်တော့ကိုယ်စလဲလောင်းတဲ့အနေနဲ့အတွင်းမှုချုပ်ဖြစ်ရည်ရည်မှန်းချက်ကိုဆွလို့ရနိုင်ပါတယ်။ဘသူအနိုင်ရမလဲဆိုတာကိုရှင်းရှင်းလင်းလင်းမဲခွဲ့မဆုံးဖြတ်နိုင်ခင်မှာတဲချခံထားရတဲ့ကိုစလဲလောင်းတွေဘက်ကလည်းသူတို့ဖာတာနှုတ်ထွက်သွားနိုင်ပါတယ်။အားလုံးရဲ့သဘောတူညီချက်နဲ့ကိုစလဲလောင်းတို့ရှင်းရှင်းလင်းလင်းထွက်ပေါ်လာတဲ့အခါမှာတော့လုံခြုံရေးကောင်စီကတရားဝင်မဲခွဲမှုကိုစတင်မှာဖြစ်ပါတယ်။